ဂျပန်လူသတင်းတော်ယူကီကီရဇူမီကိုလုံခြုံသတင်းဖြန့်ချိမှုနဲ့ကမ္ဘာစာနယ်ဇင်းလိုလက်ခွင့်နေဖြစ်တဲ့တရင်လာနေမှာစစ်ကောင်စီကစွဲချက်တင်လိုက်တယ်လို့ဂျပန်ခြေဆိုင်ကျိုတိုသတင်းဌာနသတင်းတပုတ်မှာဖော်ပြထားပါတယ်။ကီရဇူမီဟာအီဗီလာ၁၈ရက်နေ့ကဒုတိယအကြိမ်မြောက်အဖမ်းခံရပြီးတဲ့နောက်အခုလိုစွဲချက်တင်ခံရတာပါ။ဖေဖော်ဝါရီလတုန်းကလည်းပထမတစ်ကြိမ်ရိုက်နဲ့ဖမ်းဆီးခံခဲ့ရပေမဲ့ပြန်လွတ်လာခဲ့ပါတယ်။ရန်ကုန်အင်းစိန်ထောင်မှာချုပ်နှောင်ခံထားရတဲ့ကီတာဇူမီမှာဂျမ်းမာရီပြဿနာမရှိဘူးလို့မိမဖော်တဲ့ဂျပန်တယုံတာဝန်ရှိသူတူကိုကိုးကားပြီးကြိုတိုသတင်းမှရေးထားပါတယ်။မြန်မာနိုင်ငံကိုအကူအညီပေးတဲ့အထက်မှာထိတဲနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကကီတာဇူမီလွတ်မြောက်ရေးအတွက်ဖိအားပေးတောင်းဆိုနေပါတယ်။ဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားအမြန်ဆုံးပြန်လွတ်လာဖို့ကျွန်တော်တို့အစွမ်းကုန်ဆက်ပြီးကြိုးစားသွားပါမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတစုမိုဒဂီကဒီနိုင်ငံကြီးစဉ်တခုအတွင်းဂျပန်သတင်းတော်တွေကိုပြောခဲ့တဲ့အကြောင်းနိုင်ငံပိုင် NHK ရုပ်သံသတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။လက်ရှိမှာဖမ်းဆီးခံရတဲ့သတင်းတော်စုစုပေါင်းအယောက်90ရှိတဲ့အထက်က25ယောက်ကိုပြည်ထောင်ချမှတ်ခဲ့ပြီး29ယောက်ကိုဖမ်းဝရမ်းထုတ်ထားတယ်လို့နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကိုကိုးကားပြီး AFP သတင်းမှရေးထားပါတယ်။ဖမ်းဆီးထားတဲ့သတင်းတော်တွေအားလုံးကိုပြန်လွှတ်ပေးဖို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ခင်ဗျာ။